ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေနောက်လက်တလောမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့ရခိုင်ပြည်နယ်နေမြင်တည်ငြိမ်အေးချမ်းအောင်နဲ့တင်းမာနေတဲ့ပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကမြန်မာအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်ချဉ်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ရခိုင်အရေးကဲခတ်တွေကအကြံပြုပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မေရှန်ဟီလီရဲ့ခီးစဉ်တွင်တွေ့ရှိချက်တွေအရမြန်မာနိုင်ငံရဲ့လူခွေအခြေအနေဆုပ်ယုပ်မှုတွေရှိနေတယ်ဆိုပြီးသတင်းသာရှင်းလင်းခဲ့တဲ့အပေါ်တုံ့ပြန်ချက်တွေဖြစ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပါမယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုပ်ယုပ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါနောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မစ်ရန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်ကုလသမဂ္ဂရဲ့အထူးကုလသမဂ္ဂလေအထူးကမပြောလာလို့မရဘူးဆိုတဲ့ကကြတော့ပို့ပြီးဆိုးသွားတာပေါ့တိုးတော့ခုနပြောတဲ့စကားတွေကတော့နည်းနည်းလေးပြောမချင်တော့ဟိုတန်တပန်ကြီးမချင်ရတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ဦးစီးချုပ်ကိုသူတို့ကတော့ကျွန်တော် site နဲ့အရေးကြီးကိုပြောထားတာပေါ့လေနော်ပထမအပိုင်းကတော့လေဟုတ်တယ်ဒီ channel လိုရင်းကြော်တွေကထပ်ပြအောင်လုပ်မယ်ဆိုတော့ပါလေဆိုတော့သူကဟိုလူခွေအဖွဲ့အစည်းတစ်ခုနော်အပြင်ကဆိုတော့နော်ဒီ NGO တစ်ခုနဲ့ပြောရဆိုကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာလားနော်သူက independent of a reporter ဒါမှမဟုတ်လက်ရှိတာဝန်ရတာသူကကုသမဂ္ဂရဲ့လူခွေတွေဖြစ်နေတာကိုဆိုနည်းနည်းလေးစကားတွေကဟိုတန်တမမဆန့်တော့ဘူးပေါ့နော်သူတို့ကတော့ဘာဖြစ်လဲဆိုတော့ဒီဘက်ကမြန်မာစိုးရအနေနဲ့စက်ဖက်ကနေပြီးတော့တွန့်ပြန်မှုနည်းနည်းပို့ပြီးတော့စက်ဖက်ကူသွားတာပေါ့ဘယ်လိုမြင်လဲနော်
ဒီသတင်းသာရှင်းလင်းပွဲမှာပဲမစ်ရန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်။အဲ
ဒီကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတဲ့ရေရှင်သတင်းအချက်လည်းပေါ့နော်ကျွန်တော်တို့လည်းဒေသခံတွေကအဲ့လိုပူးပေါင်းကြံစီရဲ့အဲ့ဒါရောမီးရှို့တယ်အတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုတော့တင်းမျိုးတော့ကျွန်တော်တို့ကမကြမ်းဘူးဒါတက်သူရောက်ခဲ့တဲ့နေရာတွေကတစ်ဖက်ကပြောဆိုတာပဲဖြစ်နေတယ်လို့ကျွန်တော်တို့ထင်တယ်ကတကယ်ကပအဖွဲ့အစည်းတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလိုလှုပ်လှုပ်ဆိုတဲ့ပြောပြီးတော့ဆွတ်ဆွတ်ပြီးတော့နော်ပုံမှားရုပ်တယ်အဲပြီးတော့ဒီသတင်းမားတွေချက်ကြည့်ရဲ့အဲ့ဒီပုံမှားအရှင်ချအောင်လုပ်တယ်အဲဒါတစ်ဖက်ကလုပ်ကြဆွတ်ဆဲတာပဲလို့ကျွန်တော်တို့ကတော့
ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်နေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွတ်ရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြူသဘောဆောင်ဖြေရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ
်ကျွန်တော်နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးခဲ့ပြီပေါ့ဒီပေါ်မှာဟာလာအမျိုးသေးထားပြီးတော့နော်တစ်ဖက်ကဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုနော်တင်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟိုဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဖက်မှာလည်းဒုက္ခတွေပြန်လည်လက်ခံရေးဒါတွေကအများကြီးအစ်ကျားပြောကြတယ်ဝင်လာနေပါလေနော်အဲ့ဒါကြောင့်စိုးကျိုးတွေဖြစ်ပေါ်နေပါလေ
ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်ပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနီလာအခက်ခဲတွေကကုလသမဂ္ဂတစ်ဆင့်ပဲဖြေရှင်းလို့ရမယ်ဒီမှာလည်းအခုကပြောမယ်ဆိုရင်တော့ဟိုကြည်လင်းငင်းငိုင်းလိုပဲပေါ့ဟိုလုံရင်းလုံရင်းနဲ့ပြောရင်းပြောရင်းနဲ့ကိုအစွန်းနေရာရောက်ကုန်ကြတာခုဘက်ကောက်ဒီဘက်ကောနော်သူကဒါရီနည်းနည်းလေးဟိုဝင်နေစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကဇိမ်မာပါဆိုတာခံရမယ်ဘယ်လိုလုပ်မှမဟုတ်ဒုံးလီတော့လုပ်တဲ့ခါကျတော့ခုဘက်ကပို့ပြီးတော့ မျက်နှာပြည့်ရတာပေါ့နော
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုယ်စားလှယ်ရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်